မေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြံသစ္စာကြိမ်းဆိုမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်မှာပဲဝါရှင်တန်ဒီစီကတာဝန်ရှိသူတွေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလုံခြုံရေးအရာကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။ဒီခေတ်တဲ့ပတ်တုန်းကထောင်နဲ့ချီတဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွတ်တော်တဲ့အတင်းဝင်ရောက်အကြမ်းဖက်ခဲ့တဲ့မမျှော်လင့်တဲ့အဖြစ်အပျက်မျိုးထပ်ပြီးတော့ပေါ်ပေါက်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ပြင်ဆင်နေတာပါ။ပက်စတီဝီဒါကူဆာရာတင်ပြဖို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ရွှေကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဇန်နဝါရီလ20ရက်နေ့ကျန်းသစ္စာကျင်းပပွဲလုံခြုံရေးကိုတာဝန်ယူထားတဲ့လုံခြုံရေးအဖွဲ့အစည်းတွေဖက်ကပြီးခဲ့တဲ့တစ်ပတ်ကလိုအကြံဖတ်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ရာထူးတာဝန်ပြီးဆုံးတော့မဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်တဲ့အသင်းဝင်ရောက်ခဲ့တာကြောင့်သွေးထွက်တန်ယုံမှုတွေပေါ်ပေါက်ခဲ့ပါတယ်။ဒီသတင်းပတ်ကုံလောက်မှာပြည်내အတော်များများကပြည်내လုံခြုံရေးတပ်ဖွဲ့ဝင်ထောင်ပေါင်းချီဝါရှင်တန်ဒီစီကိုလာရောက်ဖို့ရှိပါတယ်။DC မြို့တော်ဝန်မော်ရီယာဘောက်ဆာကလည်းမစ္စတာဘာဒန်ရဲ့ကျန်းသစ္စာကျင်းပပွဲအတွက်ပြင်ဆင်တဲ့နေရာမှာ COVID-19 ကာယရောဂါကာကွယ်ထိန်းချုပ်ရေးကနေအစွန်ရောက်သမားတွေရဲ့ခြိမ်းခြောက်မှုစတဲ့မျှော်လင့်မထားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အခုလိုပြောပါတယ
်။ People coming to demonstrate peacefully
ငင်းငင်းချမ်းချမ်းဆန္ဒပြဖို့လာတဲ့သူတွေဆိုတာကတကယ်တော့လွှတ်တော်အဆောက်အဦတွေကိုအတင်းချိုးဖြက်ဝင်ရောက်ခဲ့တဲ့လူတွေနဲ့တော့လုံးဝမတူပါဘူး။လွှတ်တော်အဆောက်အဦတွေကိုအတင်းဝင်ရောက်ခဲ့သူတွေကစနစ်တကျကြိုတင်ပြင်ဆင်လေ့ကျင့်ပေးထားသူတွေဖြစ်တယ်ဆိုတာပေါ်လွင်နေတယ်လို့ကျွန်မထင်ပါတယ်
။လွှတ်တော်အကြံဖက်တက်ခတ်မှုနဲ့ပတ်သက်ပြီးတော့ပြည်သူလူထုကပေးပို့လာတဲ့ဗီဒီယိုနဲ့သက်ပုံပေါင်းတသိန်းကျော်လက်ခံရရှိထားပြီးလို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါတယ်။ဒါအပြင်ဒီအမှုမှာပါဝင်ပတ်သက်သူ160ကျော်ကိုအမှုဖွင့်ထားပြီလို့လည်း FBI ကအင်္ဂါနေ့မှာပြောပါရယ် FBI Washington ရုံးလက်ထောက်ညွန်ကြားရေးမှူး Steven DeAntonio ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါရယ
် Focus strictly on sedition charges we're looking at in
စူပူထားထောက်အောင်လုပ်ဆောင်မှုဆွဲချက်နဲ့ရေးယူနိုင်ဖို့ကျွန်တော်တို့တိတိကျကျအာရုံစိုက်လုပ်ကိုင်နေပါရယ်ဒီကိစ္စကိုထူးခြားတဲ့နိုင်ငံကကြံဖက်မှုတံပြန်ဆောင်ရွက်ရေးဒါမှမဟုတ်တံပြန်ထောက်လှမ်းမှုစစ်ဆင်ရေးလုပ်ငန်းမျိုးတွေနဲ့တံတန်းနဲ့ထားပြီးကင်တွယ်ဆောင်ရွက်နေကြပ
ါပြည်ရင်အကြမ်းဖက်မှုဝါဒဆွဲတွေကိုနိုင်နေရတာဟာပြည်ပကအကြမ်းဖက်ဝါဒဆွဲတွေကိုတတ်ခတ်ရတာမျိုးလို့မဟုတ်ပဲတရားရေးစင်ကုန်ချက်တွေရှိပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံသားတွေရဲ့အခွင့်အရေးကာကွယ်မှုရှိတဲ့အတွက်လွှတ်တော်တွေဝင်ပြီးတော့အကြမ်းဖက်ခဲ့တဲ့သူတွေကိုရာဇဝတ်ကြောင်းအရအရေးယူနိုင်ရေးခက်ခဲနိုင်တယ်လို့မီရှိဂန်တက္ကသိုလ်ကအကြမ်းဖက်မှုတံပြန်ချေမှုရေးကိစ္စမှာကြွန့်ကျင်သူဂျာဗစ်အလီကသုံးသပ်ထားပါတယ်ဒီလိုအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပေမဲ့လို့မစ္စတာဘန်ဒန်ကတော့အစဉ်အလာတိုင်းလွှတ်တော်အဆောက်အုံပြင်ဖက်မှာကြံသစ္စာကျင်းဆိုမှာပါလို့ဒီသတင်းမှအစောပိုင်းမှာ VOA ကိုအခုလိုဖြေကြားခဲ့ပါတယ
်။ I think it's critically important that there be a real serious focus
လွှတ်တော်အကြမ်းဖက်မှုမှာပါဝင်ပတ်သက်နေတဲ့ဒီလိုအစုတွေကိုလေးလေးနဲ့အာရုံစိုက်ကန်တွေသွားဖို့အလွန်အရေးကြီးရလို့ထင်ပါတယ်။ဒီအစုတွေကလူ့အသက်အန္တရာယ်ကိုလည်းချိန်ချောက်ခဲ့တယ်လို့ပြည်သူပိုင်ပစ္စည်းကိုလည်းဖြည့်ဆည်းခဲ့ကြပါတယ်။ဒီလိုရတဲ့အတွက်သူတို့တာဝန်ခံရပါလိမ့်မယ
်။ဇန်နဝါရီလ6ရက်နေ့လွှတ်တော်တက်ခတ်မှုပေါ်ပေါက်လာအောင်အားပေးအားမြောက်လုပ်ခဲ့ကြတဲ့လက်ရာစွန်အကြံဖက်သမားတွေနဲ့လူဖြူကြီးစိုးရေးဝါသရှိသူတွေရဲ့အွန်လိုင်းလှုပ်ရှားမှုတွေကိုအစိုးရတာဝန်ရှိသူတွေစောင့်ကြည့်နေတာသတင်းပတ်နဲ့ချေရှိလာပါပြီ။ကျန်းသစ်စာကျိန်းဆိုပွဲကာလအတွင်းအကြံဖက်မှုတွေထပ်ပြီးပေါ်ပေါက်လာအောင်စီစဉ်နေသူတွေကိုလည်းအဓိကထားစောင့်ကြည့်နေကြတာဖြစ်ပါတယ်။